မြန်မာနိုင်ငံဟာလူမျိုးစုံတပ်ဖြတ်မှုတားမြစ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တယ်ဆိုတဲ့ ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတဲ့ဂမ်ဘီယာအစိုးရနဲ့ခုခံခြေပသူမြန်မာနိုင်ငံတို့ဒီဇင်ဘာ12ရက်ကြာသပတေးနေ့တုန်းကနောက်ဆုံးအပိသက်ဆောင်လဲချက်တွေတင်သွင်းခဲ့ကြပါတယ်နယ်သာလန်နိုင်ငံဒဟိတ်မြို့ ICJ မှာတည်င်းယူနေတဲ့ VOA မြန်မာဝန်အေဒီတာဦးကျော်စံသာကိုကိုဇော်ဝင်းနိုင်ကဆက်သွယ်မေးမြန်းတာမှာမြန်မာနိုင်ငံဘက်ကနောက်ဆုံးရှောင်လွဲချက်တင်သွင်းခဲ့တဲ့အခြေအနေကိုဦးကျော်စံသာကအခုလိုစပြောပါတယ်
။ဟုတ်ကဲ့တစ်ဖက်ကမိနစ်90စီရှောင်လွဲခွင့်ရတဲ့အချိန်မှာမြန်မာဘက်ကညနေပိုင်းရှောင်လွဲတဲ့အခါမှာတော့ပုဂ္ဂိုလ်3ဦးကပြန်မှန်ခြေပတ်ပါတယ်။တစ်ဖက်တယောက်ကတော့ဝီလျံစီကာဆွေးရှိနေကြီးဖြစ်ပါလေ။အဲဒီပုဂ္ဂိုလ်ပြောနေမှာတရားဥပဒေနဲ့ပတ်သက်ပြီးတော့ Prime Officer Jurisdiction CN9 ဝင်းရှိမရှိဆိုရယ် Standing ဆိုရယ်နှစ်ပိုင်းခွဲပြောပါတယ်။ Jurisdiction ဆိုတာဒီကိစ္စမှာအဓိကအကျင့်ဂမ်ဘီယာပြည်OICF proxy တင်နာဖြစ်တရားဆွဲတာဖြစ်တဲ့အတွက်ဂမ်ဘီယာဟာဒီကိစ္စကိုဆွဲတဲ့ဟင်းရှိဘူးပါတီမဖြစ်ခြင်းဘူးပါတီဖြစ်ရင်တင်တာတရားတန်ဆိုင်ခြင်းနဲ့ဖြစ်နိုင်ရလားဆိုတော့အဓိကမျိုးထုတ်ပါတယ်နံပါတ်1နော်နောက်တစ်ခုကတော့စင်းမင်းဆိုတာတရားဥပဒေအရဒီဖြစ်ခဲ့တဲ့ခြေရန်တဲ့မျက်နှာမှုရှိတဲ့နိုင်ငံကြီးသားလေးရင်၆ခန်းနိုင်ငံရယ်ဆိုတဲ့ဥပဒေကိုသူကထောက်ပြပါတယ်အဲ့တော့အဲ့ဒါ legal standing အဲ့တော့ဒီဂမ်ဘီယာနိုင်ငံဟာဒီကိစ္စမှာမျက်နှာသူရှိရနိုင်ငံမဟုတ်တဲ့အတွက်သူဟာပိုင်မဖတ်ဒီစတန်ဒင်းကိုစီးပူးစုကြတာပြောပါတယ်။ဆိုတော့တကယ်တမ်းမြန်မာရဲ့ရှင်လည်းဖြစ်ခဲ့တာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားဖြစ်တယ်။သို့တော်လည်းဘင်္ဂလားဒေ့ရှ်နိုင်ငံဒီ Article 8ကိုသူကလက်ရပ်လုပ်ထားတယ်။အဲ့ဒါကိုလက်မှတ်မထိုးသဘောမတူပဲပြောထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကဒီကိစ္စကိုမဆောင်လင်းနိုင်ဘူးဖြစ်တယ်ဆိုပြီးတော့အဲ့ဒီချက်ကိုသူကအဓိကဥစားပြီးပြောသွားပါတယ်ပထမရှိနေပြီသူကတော့
ဆိုတော့ဒုတိယအခြေအနေဖြစ်တဲ့ဒီ William Chivers ကရောခင်ဗျာသူ့ဘက်ကဒီနေ့နောက်ဆုံးနေ့မှာရောသူ့ဘက်ကတင်ပြချက်တွေကဘာလဲများထူးခြားမှုရှိပါလဲ
William Chivers ချက်ကတော့ဥပဒေကြောင်းအရခြေပါပါရဲ့ဒါအဓိကအချင်းပထမဆုံးစင်ခေါ်တာကတော့ Fact Finding Mission လို့ခေါ်တဲ့ Club မကအစီအခံစာတွေရဲ့အားနည်းချက်ကိုသူအဓိကပြောပါတယ်နောက်ပြီးတော့ Intent Genocide to No Man ရည်ရွယ်ချက်ဟာအခုခါမှာပို့ပြီးတော့ပြင်းထန်လာတယ်အဲ့ဒါကြောင့်ဒါprovision measures ထုတ်ပေးပါကြာကြီးချန်ခံထားဖို့အမိကိုထုတ်ပေးပါလို့ဒီကအဓိကရောက်ခါတာပေါ့လေအဲ့ဒါကိုထုတ်ပေးဖို့လိုတာဟာအခုအချိန်မှာပိုဆိုးလာလို့ဆိုပြီးတော့ဟိုကပြောတယ်သို့တော်လည်းပဲအဲ့ဒီသူတို့အခြေပြုထားတဲ့စုံစမ်းရေးအစီအစဉ်တွေကိုကြည့်ရင်2018ကအခြေအနေနဲ့အခု2010ကိုသူတို့ဆက်လုပ်တဲ့အခြေအနေမှာပုံပြီးပြင်ထန်လာတော့တခုမှမတွေ့ရဘူးဆိုတော့အချက်ကြကြသူကတခုပြီးတခုပြောတော့ပါခင်ဗျာဆိုတော့အဓိကအချင်းကြည့်ရင်ဒါဟာတန်မြန်ဆန်နိုင်တဲ့ဆက်လက်အများကြီးရဲ့သူတို့စီရင်စစ်ဆေးမှုလည်းမရှိဘူးအဲ့ဒါကြောင့်ဒီ provisional measures လာဖို့ထုတ်ပေးဖို့မသိဘူးဆိုပြီးတော့ဆောင်ရွက်တာဖြစ်ပါတယ်ကိုကျော်ဝင်းနိုင
်ဟုတ်ကဲ့ခင်ဗျာနောက်ဆုံးဒီနိုင်ငံရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကနေပြီးတော့ထွက်ဆိုတယ်ပေါ့နော်သူ6မိနစ်လောက်ထွက်ဆိုသွားတဲ့ဟာမှာဘာတွေများအဓိကထားပြီးပြောတော့ပါလဲခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒေါက်အောင်ဆန်းစုကြည်ပြောတဲ့အထက်မှာတော့အဓိကအင်းင်းင်းသူ့ပြည်ရဲ့ရိုးသူတို့လုပ်နေတဲ့တိုက်ပွဲရောင်းအခြေအနေအင်းနဲ့ဖြစ်နေတိုက်ပွဲရောင်းလမ်းကြောင်းလွဲနေရတဲ့ဆရာကိုပြောပါတယ်။နောက်ပြီးတော့သူအဓိကအထောက်အထားလေးတစ်ခုလည်းသင်ပြတော့ပါတယ်။အဲ့ဒါကတော့ခိုင်နဲ့မွတ်စလင်ကွန်မြူနတီကိုခုပြန်နေပြည်ရဲ့လုပ်နေတဲ့အထောက်အထားအခြေအနေမောင်တော်မျိုးနဲ့မှာသူတို့တစ်ဖက်ဘောလုံးအပြင်မှာတစ်ဖက်ဆုံးကပေါဝင်အပြည့်ရဲ့နှစ်ဖက်ဆုံးကကစားရတဲ့ဆရာကိုဇက်ပုံရင်းတစ်ခါသူအထောက်အထားဖြစ်ပေါ်ပြတော့ပါတယ်။ဒါက diversity ကိုသူကျွဲလက်မှုကိုနှိမ့်ဆန်းနေရလို့ပြောပါတယ်။နောက်ပြီးတော့မြန်မာနိုင်ငံမှာဖွဲ့စည်းပုံဥပဒေအရစစ်သက်ဆိုင်ရာတရားရုံးအရဖက်ဆိုင်ရာတရားဥပဒေရှိနေတဲ့ဒီတရားရုံးတွေလည်းပဲတရားဥပဒေနဲ့အညီလုံခိုင်အောင်ကြိုးစားဖို့ကလည်းသိအရေးကြီးတဲ့ဆရာကိုပြောပါတယ်။နောက်ဆုံးသူစုပေါင်းကြတာကဒီတရားရုံးဟာမှန်ကန်မှုတရားဥပဒေပိုင်းဆိုင်ရာကိုအခြေခံပြီးတော့ wisdom ပြည်ညာနဲ့ဆုံးဖြတ်ပါလို့သူကပြောလို့ရွှေဆောက်လဲသွားပါတယ်။အဲနောက်တစ်ခုကတော့တရားသူကြီးကတော့နောက်ဆုံးမှာပြောတော့လဲဆိုရင်ဒီကိစ္စပြည်တဲ့အမှားဒီစုချက်ကျန်တဲ့ verdict ကိုအဆုံးဖြတ်ဖို့အတတ်နိုင်ဆုံးအမြန်ဆုံးသူကတော့ as much as possible ဆိုပြီးတော့ပြောပါရယ်သူကပြန်နေပြောမယ်လို့ဆိုပါရယ်အဲ့ဒီကိစ္စအတွက်အချင်းကြီးပါတီဆွေနှစ်ဖက်နိုင်ငံတွေကိုအချင်းကြီးတောင်းကြမယ်နောက်ပြီးတော့အဲ့ဒီစုချက်ချက်ကိုလည်းအခုလိုပဲဒီကိစ္စညာပြီးတော့ပြညာမှာဖြစ်တယ်လို့ပြောကြတော့ပါရယ်ဘုလိုနဲ့
နှစ်ဖက်ဆောင်လက်ချက်တွေကိုအကျဉ်းယုံနိုင်ရှင်လို့ရှိရင်ရောဘယ်လိုသုံးသပ်လို့ရနိုင်မလဲအကျဉ်းဆုံးပါရယ်အဲ
့တော့ပူဇော်ဝင်နိုင်ရဲ့ဒီဘက်နှစ်ဖက်ဆောင်လက်ချက်တွေကိုအကျဉ်းင်းကောင်းမွန်ကြည့်မယ်ဆိုရင်ဒီအစိုးတင်သွင်းတဲ့ဘက်ကတော့အချက်လက်တွေရောဥပဒေကြောင်းရောပြောတယ်အချက်လက်ကိုသူကပုံပြီးပြပြင်းအောင်ဖော်ပြပြီးတော့သူဖော်ပြပြီးတော့ပြောပါတယ်ခုနန်ချိပါတဲ့ဘက်ကတော့အချက်လက်ကိုလည်းနည်းနည်းမြင်းတင်တာကိုမြင်တယ်သူကလည်းအချက်လက်အကုန်လုံးမမြင်ပါဘူးတကယ်ရှိနေတဲ့အချက်လက်ကိုသူကလက်ခံတယ်သူရောသူရဲ့ခုနန်ကာကွယ်ရေး line line of defense ကအဓိကပါလဲဆိုရင်ဒီဘက်ကဆွဲဆိုတဲ့ဘက်ကဥပဒေကြောင်းရအားနည်းချက်ရှိတယ် ဘယ်နေရာမှာဖြစ်မဆွဲထိုက်ဘူးဘယ်လိုစီမံငွေမရှိဘူးဘာမလုပ်သင့်ဘူးဥပဒေနဲ့ဘယ်လိုလွဲချော်နေလဲဆိုတာကိုအဓိကအပြုပြီးတော့ခုခံခြေပါသွားတယ်လို့ပြောရလိမ့်မယ်ဖြစ်ပါလိမ့်မယ
်ဒီအမှုကဆက်သွားအောင်ပါလားအခုတရားသူကြီးတွေဆုံးဖြတ်ချက်ချပြီးသွားရင်ရောဒီဟာကအရက်ဖက်တရားရုံးနေလို့အယူခံပြန်ဝင်ခွင့်လို့ပြန်လဲခြေပါဝင်လို့အဲ့ဒါတွေကဘယ်လိုဖြစ်လာမလဲခင်ဗျာဥပဒေလမ်းကြောင်းရ
အဲ့ဒါကတော့လူတိုင်းစိတ်ဝင်စားနေရတယ်ဒါကအရင်အစဉ်သာမရှိရအမှုတစ်ခုဖြစ်နေတယ်ရောဒါကိုသူမှမသိနိုင်ပါဘူးသို့တော်လည်းပဲတစ်ခုသိကြတာကတော့ဒီတရားရုံးကြီးသူဆုံးဖြတ်ချက်တာချက်ကိုဒါ enforce လုပ်မဲ့အနာမရှိနိုင်ငံတကာတရားရုံးဆိုတာသူတို့မှပြည်ထောင်စုစစ်တပ်ဆိုတာလည်းပဲမရှိဘူး။ဒါကြောင့်တချို့တကြွလှုပ်ရှားသူတွေကသူတို့ကမကတော့ဥဆောင်ပြီးတော့ဒီတရားရုံးရဲ့ဆုံးဖြတ်ချက်ကို enforce လုပ်မဲ့အပါခေါ်လာတာ law enforcement authority ကနိုင်ငံရေးနဲ့မှရှိသလိုတရားဥပဒေကို enforce လုပ်တဲ့အနာပိုင်းဖွဲ့စည်းတစ်ခုရှိနေတဲ့ဖွဲ့စည်းနေလို့ပြောကြပါရစေ။ဆိုတော့လည်းပဲအခုဒီကတော့အဲ့ဒီစီစဉ်ဖြစ်မလာသေးတော့ဘယ်လိုလိုက်နိုင်မလဲဆိုတာမသိပါဘူး။အများဆုံးမျော်လင့်နိုင်ငံကတော့သုရသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့မြန်မာနိုင်ငံအပေါ်မှာပူးရော့ဖိအားတွေပေးကြဆိုပြီးတော့သူတောင်းဆိုလာနိုင်တယ်လို့ပြောကြပါရစေ။ဆိုတော့လည်းပဲအဲ့လိုပြင်လည်းပဲအာရှနိုင်ငံတွေရဲ့ညီညွတ်ညံ့မှုကမြန်မာကပူမိုးအကူအညီနေတော့အဲ့ဒါကိုဖြောက်မလားဆိုပြီးတော့နိုင်ငံကြီးကျေခတ်ဓမ္မတချို့ကလည်းပဲအဲ့လိုသုံးသပ်ကြပါတယ
်။တရားသူကြီးတွေကဟိုအမြန်ဆုံးအတတ်နိုင်ဆုံးအမြန်ဆုံးသူတို့ဆုံးဖြတ်ချက်ချပေးမယ်လို့ပြောပေမဲ့လည်းဘယ်လောက်ကြာမယ်ဆိုတော့ကျွန်တော်တို့ခမန်းလို့မရနိုင်ဘူးပေါ့နော်
။ပေါ်မှာခမန်းကြက်တချို့ကတော့အနည်းဆုံးမှတ်တ်လို့ခမန်းထားရပါတယ်။အခုကလည်းဟိုခရစ်မတ်အစိမ်းအားရဒီဝါရီလာမယ်ဆိုတော့အဲ့ဒီနောက်ပိုင်းဟိုစိမ်းအားရလာရဒီနောက်ပိုင်းမှာပဲရှိရလိမ့်မလားလည်းပဲတချို့ကစဉ်းစားရတာရှိပါရဲ့ကိုယ်တော်နဲ့
။ဒါတော့ဒီ VOA ရဲ့မြန်မာပိုင်း Editor ဦးကျော်စံမာကိုကိုဇော်ဝင်းနိုင်ကလည်းတဟိတ်မျိုးကိုလှမ်းပြီးတော့ဆက်သွယ်နေများတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ